အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေအပေါ်တက်ရောက်မှုရှိအောင်အင်တာနက်ကနေကြားဝင်ထိုးဖောက်တိုက်ခိုက်မှုတွေလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကအမိန့်ပေးခဲ့တယ်ဆိုတဲ့သဘောမျိုးအင်ဗျူတော်ကပြောကြားလိုက်ပါတယ်။ရုရှားအစိုးရတွေကအစစ်မြင့်တာဝန်ရှိကြီးတွေသာလျှင်ဒီလိုကိစ္စတွေလုပ်ဖို့အမိန့်ပေးနိုင်တယ်လို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကအောက်တိုဘာလဆန်ရသုံးသက်ချက်ကိုအင်ဗျူတော်ပြောခွင့်ရဂျော့ချ်အာနက်စ်ကထောက်ပြပြီးတော့ရုရှားအစစ်အမြင့်ဆုံးတာဝန်ရှိသူတွေလုပ်တယ်ဆိုတာသိတာထင်ရှားတယ်လို့ကြားသာရေးနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါရွေးကောက်ပွဲမဲဆွယ်စဉ်ကာလမှာအခုလိုရုရှားကကြားဝင်နှောက်ယှက်တာကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသိရုံနဲ့မကအဲ့ဒီလိုလှုပ်ဖို့အားပေးခဲ့တယ်လို့လည်းဂျော့ချ်အာနက်စ်ကသတင်းတောက်တွေကိုအခိုင်အမာပြောပါတယ်ရွေးကောက်ပွဲရလဒ်တွေအပေါ်တက်ရောက်အောင်လို့ရုရှားရဲ့စိုက်ဘာတိုက်ခိုက်မှုမှာသမ္မတပူတင်ဓာတ်ရိုက်ပတ်သက်နေတယ်ဆိုတဲ့အထောက်အထားမျိုးအိုဘားမားအစိုးရကလူသိရှင်ကြားထုတ်ပြန်ပြခြင်းတော့မရှိသေးပါဘူးဒီဆွဆွဲချက်ဟာရည်စရာကောင်းလာတဲ့အဓိပ္ပာယ်ပဲဆွဆွဲချက်ဖြစ်တယ်လို့ရုရှားအစိုးရကတုံ့ပြန်ပါတယ်သမ္မတအိုဘားမားရဲ့နိုင်ငံကြားရေးရာအကြံပေးဘန်ရိုးဒ်က MSNBC သတင်းဌာနကိုပြောကြားခဲ့တာမှလည်းရုရှားအစိုးရလက်ပတ်နေပုံနဲ့သမ္မတပူတင်အစိုးရကိုထိန်းချုပ်နေပုံတွေအရဆိုရင်အခုလိုသိတာထူးခြားတဲ့အင်တာနက်ကနေဖောက်ထွင်းခိုးယူမှုတွေကိုအစိုးရတွေကအစစ်အမြင့်ဆုံးအဆင့်ကလုပ်တယ်ဆိုတာညွှန်ပြနေတယ်။ရုရှားအစိုးရရဲ့လုပ်ရက်နဲ့ပတ်သက်လို့သမ္မတဗလာဒီမီယာပူတင်မှတာဝန်ရှိပါတယ်လို့ပြောခဲ့ပါတယ်။ဒေါ်နယ်ထရမ့်အနိုင်ရအောင်လို့ရုရှားကအီးမေးလ်တွေကိုကြားဝင်ခိုးယူခဲ့တယ်လို့ CIA ထောက်လှမ်းရေးဌာနကကောက်ချက်ချခဲ့ပြီးတဲ့နောက်ဒါဟာသူအနိုင်ရမှုကိုရှော့တွက်ရအောင်လို့စူးစမ်းမှုဖြစ်တယ်လို့ရွေးကောက်ခံသမ္မတထရမ့်ကတော့ဆိုနေပါတယ်